မြန်မာနိုင်ငံပါဝင်ကမ္ဘာတဝန်းအခြေအနေဆိုးတဲ့ရောက်နေတဲ့လူသန်းပေါင်း180ကိုကူညီဖို့လာမယ့်နှစ်မှာဒေါ်လာ 46.4 ဘီလီယံလိုအပ်တယ်လို့ကုလသမဂ္ဂကတင်းလာနေကပြောလိုက်ပါတယ်။2024အတွက်ကမ္ဘာလူသားချင်းစာနာထောက်ထားမှုအခြေအနေကအတော့ကိုစိတ်ပျက်စရာကောင်းလာပါတယ်လို့လည်းကုလကဆိုပါတယ်။ပဋိပက္ခတွေဥရောပရာသီဆိုင်ရာအရေးပေါ်အခြေအနေတွေစီးပွားရေးပြိုကျနေတာတွေကြောင့်ဘဝအခြေမလှသူတွေအတွက်အကြီးအကျယ်ထိခိုက်စရာဖြစ်နေရတယ်လို့ကုလသမဂ္ဂကပြောပါတယ်။လူသားချင်းစာနာထောက်ထားမှုဝန်ထမ်းတွေဟာလူမဆန်ဆုံးအခြေအနေတွေထဲမှာအသက်တွေကဲတင်းငတ်မှုမှုကိုတိုက်ဖြက်ကလေးတွေကိုကာကွယ်ပြန့်နှံ့လာတဲ့ယောဂတွေကိုပြန်တွန်းထုတ်ခွန်နာစရာတွေတိဆောက်ကျန်းမာရေးနဲ့အညီဖြစ်အောင်အတက်နိုင်ဆုံးကြိုးစားနေကြပါတယ်လို့ကုလသမဂ္ဂလူသားချင်းစာနာထောက်ထားရေးအကြီးအကဲမာတင်ဂရစ်ဖစ်ကကြေညာချက်ထက်မှာပြောထားပါတယ်။နိုင်ငံတကာအသိုက်အဝန်းကကူညီတာကလိုအပ်ချက်ကိုမမီဘူးဖြစ်နေပါတယ်လို့သူကဆိုပါတယ်။2023က 56.9 ဘီလီယံတောက်ခွန်ခဲ့ရမှာ35ရာခိုင်နှုန်းကိုပဲရရှိခဲ့တာပါ2024အတွက်တောက်ခွန်ရမှာတော့အလို့အဆုံးသူတွေအတွက် short term တောက်ခွန်ထားတာဖြစ်ပါတယ်လို့ကုလသမဂ္ဂကဆိုပါတယ်ခင်ဗျာ